ဇန်နဝါရီလ၁ရက်ည၇နာရီဝန်းကျင်လောက်မှာကံပလူမြို့နယ်ရွှေဘိုမြကြီးနားလမ်းမပေါ်ကကွင်းကိုကျန်ဆိုင်ပြိုးရေးတပ်ကိုကံပလူဒေသကာကွယ်ရေးတပ်တွေကတွားရောက်ပစ်ခတ်တယ်လို့ကံပလူမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖစီရေးတာဝန်ခံက VOA ကိုအခုလိုပြောပါတယ်
။ပြီးခဲ့တဲ့မနေ့တ냐မနေ့ညပေါ့နော်။တို့ဒီကံတောင်ပိုင်းကကွင်းကိုဆိုတာမြကြီးနားရွှေဘိုမြကြီးနားပါလံပေးပေါ့နော်ဒီမှာကျွန်တော်တို့ဒီဘက်ဒေသခံဘက်ကပါတွေသွားပြီးလက်လုံ60နဲ့သွားပြစ်ကြတယ်ဗျာအထူးကိတ်အကြဆုံးတော့ကျွန်တော်တို့တင်းမတော့ဘာမှမရသေးဘူးပေါ့နော်သူတို့ခရမပင်းသူတို့လက်ပတ်ပြီးအဲ့နာရွာတွေမိထွက်ထွက်ရှို့လို့နော်အဲ့တော့ကျွန်တော်တို့မှဒါမိရှို့ခါမှာဆိုရင်တော့သူတို့သွားပြီးနည်းနည်းပါးပါးရှောက်ပြီးတော့အတန်ပေးပါပေးနေဒီလိုလုပ်ရတာပဲကျွန်တော်တို့အဲသူတို့ဘက်ကလည်းနဲ့ငွေတွေနဲ့တော့ပြန်ပြစ်တယ်ဟိုဟာကျွန်တော်တို့ချက်20 30လောက်ဒါလည်းလို့60နဲ့အဝေးကနေလှမ်းပြစ်ပြီးတော့ကျွန်တော်တို့ဒီတိုင်းပဲဟိုကောင်းမွန်ပြန်ဆုတ်ခွဲလိုက်တာပေါ့နော
်ဒီဖြစ်စဉ်နဲ့ပတ်သက်လို့မြန်မာစစ်ကောင်စီကတစုံတရာထုတ်ပြန်ပြောဆိုထားတာမရှိသေးပါဘူး2022ဒီဇင်ဘာလအတွင်းမှာတော့ကမ်းဘလူမျိုးနယ်ကဒေသခံ5ဦးအသက်ခံရပြီးကျေးရွာ9ရွာမိရှုခံရတယ်လို့စေဘေးဒုက္ခသည်တွေကိုကူညီပေးနေတဲ့အဖွဲ့တွေကထုတ်ပြန်ပါတယ်။ဒီကျွေးရ900ကနေအိမ်အလုံး300နီးပါးမီးရှို့ခံရတယ်လို့ဆိုပါတယ်။ကမ်းဘလူမြို့နယ်ဇီးပင်သာရွာကရှစ်တန်းကျောင်းသားမောင်တုသားဇော်အပါအဝင်အမျိုးသား5ဦးအသက်ခံခဲ့ရတယ်လို့ထုတ်ပြန်ထားပါတယ်။ဂါကလော်ရွာကအသက်40အရွယ်အမျိုးသား2ဦးအသက်ခံရပြီးအမျိုးသား2ဦးနဲ့အမျိုးသမီး2ဦးကိုလည်းမြန်မာစစ်တပ်ကဖမ်းဆီးသွားပြီးအခုထိပျောက်ဆုံးနေတယ်လို့ဂါကလော်ရွာဒေသခံတူကအခုလိုပြောပါတယ်။
ကံရတာက၂ရောက်ပါဗျာ၂ရောက်ရောက်သားလေး၂ရောက်နောက်တစ်ခါရောက်သားလေး၂ရောက်နဲ့မင်းကလေး၂ရောက်အဲဒါတို့ဖြစ်နေတီတူတွေပေါ့နော်ကျွန်တော်တို့ကကလော်ရွာမှာအန်ဒိုလိုင်းလေးလည်းမရှိဘူးလို့ PTA တာရင်တပ်ဖွဲ့လည်းမရှိပါဘူးဆိုတော့ဆက်ခွန်နေရနေ့အဲဆက်ချောင်းရနေ့မှာဝင်လာတယ်ဆက်ခွန်ရနေ့မှာဝင်လာတယ်အဲတော့တွေ့တဲ့လူတွေကိုစစ်တပ်တဲ့၄ရောက်ဖမ်းခေါ်သွားတယ်အိမ်မှာတော့တည့်ရမှာရာဝမီရှိုးတဲ့အင်ဂျီ40လောက်ပါသွားတယ်မိုင်း PDF ဆိုတာလည်းမရှိဘူးအဲသူတို့ကတော့ PDF နဲ့ဆက်တွေ့တယ်သူ KA နဲ့ဆက်တွေ့တယ်ဆိုပြီးတော့ကျွန်တော်တို့ရွာကိုဝင်ရောက်အဲထိုးစစ်ဆင်ပြီးတော့ရန်စံပြတ်ခတ်တဲ့ဖားနဲ့ရွာမီမဲရှိုးတယ်အဲ့လိုပါရော
ဂါဂလောကြီးရောဟာအင်ဂျီ80ကျော်ရှိပြီးအင်ဂျီ40လောက်မီရှိုးခံခဲ့ရတာဖြစ်ပါတယ်လာဝန်နီပါစစ်ဆောင်နေကြရတဲ့ဂါဂလော့ရွာသားတွေဟာအခုချိန်ထိရွာတွေကိုပြန်ဝင်ရဲကြသေးဘူးလို့ဒေသခံတွေကဆိုပါတယ်စစ်ကောင်စီတပ်တွေဟာကျေးရွာတွေကိုမီးရှို့ပြီးပြန်ထွက်တဲ့အခါရွာအဝင်ဒါမှမဟုတ်ကျေးရွာအသွင်းကနေအိမ်တွေမှာမြေမြုပ်မိုင်းတွေထောင်သားခဲ့ရမျိုးရှိတာကြောင့်အဲ့ဒီလိုအန္တရာယ်ကိုကြောက်တဲ့အတွက်ရွာကိုပြန်ဝင်ရဲသေးတာဖြစ်တယ်လို့ဒေသခံတူကပြောပြပါဗျာ။ပြန်တဲ့
ရွာတွေကတော့သူတို့နေရ3ရက်ရှောင်လိုက်အဲပြန်ဝင်လိုက်ကြတော့ကျွန်တော်တို့ကတော့အကြောက်အားကြီးကြီးသွားတာပြည်သူလူထုကကြတော့လေကိုရကိုရပြန်ဖို့ကိုစိတ်ကမရဲဘူးဖြစ်နေကြအဲ့ဒါကိုကျွန်တော်တို့လည်းနေနေရှင်းလင်းအောင်ဘယ်လိုလုပ်ခိုင်းဆောင်ရွက်ရမလဲစဉ်းစားရင်းနဲ့အဲရွာနာနီစက်ကဘုနဲ့မိတ်ဆွေပေါင်းရင်းဖြစ်တဲ့ရွာလေးတွေလည်းအဲ့ဒီလိုပဲအချမ်းများကြီးရွာတော့မှာလေဒီရွာကိုကလေးလူကြီးအကုန်လုံးပြောင်းဝင်ဖို့ကြတော့အဲ့ဒီလိုအဲမိုင်းရှင်းဖို့အခြေအနေတွေအစ်ကျွန်တော်တို့မှလည်းမကြမ်းဘူးဆိုတော့အဲ့ဒီအခက်ခဲကြောင့်လည်းကြမ်းမဝင်ရတာပါခင
်ဗျာ။လက်ရှိကမ်းဘလူမျိုးနယ်အတွင်းမှာမြန်မာစစ်တပ်ကိုထောက်ခံဖွဲ့စည်းထားတဲ့ပြူစောတိအဖွဲ့ရှိတဲ့ကျေးရွာစုစုပေါင်း30နီးပါးရှိနေပါတယ်။အချို့ကျေးရွာတွေကိုတော့ဖိအားပေးပြီးဖွဲ့စည်းခိုင်းတာလို့ဒေသခံတွေကပြောပါတယ်။ဒီလိုအသိအကျပြူစောတိအဖွဲ့ကိုဝင်ခိုင်းပြီးစစ်တပ်နံပေးရာတွေလုတာကြောင့်အဲ့ဒီကျေးရွာတွေကဒေသခံတွေဟာထွက်ပြေးတိမ်းရှောင်ကြရတယ်လို့ကမ်းဘလူမျိုးနယ်ပကဖစေရေးတာဝန်ခံကပြောပြပါတယ်။
လူကြီးရတော့ကျွန်တော်တို့နေရာဒီမှာလည်းတော်တော်အေးနေပြီဆိုတော့ဒါလူအိုးပေါ့ဆောင်းပေါ့နော်ဆောင်းမိုးကနောက်ပြီးတော့ဒါတချို့လဲဆောင်းရတော့ကျက်သွားတယ်အများကြီးရှိတယ်ကုန်းချင်းလေရာတွေတချို့အဲ့ဒါတွေပါသူတို့ပြန်ရိတ်လို့တော်လေးစပါးတွေပါတောင်မှပြူလေးရတာသူတို့ရောပြီးတိမ့်သွားရိတ်သွားကြတယ်နော်အော
်
ဆိုတော့ရှိတာလေးနဲ့ဒါခွက်ပြေခဲ့တဲ့အနေထားမျိုးလေးဖြစ်နေအောင်တော့အကုန်ခက်ခဲရပါတော့သူတို့တို့ရည်တည်ဖို့အတွက်ကောပေါ့နော
်စစ်တပ်ရဲ့နေမြေရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်သခိုင်းအတွင်းမှာအိုးအိမ်ဆုံးခွာထွက်ပြေးနေကြရတဲ့စစ်ဆောင်အရေးအတွက်တွေက တနေ့ထက်တနေ့ပိုပြီးတိုးလာနေပါတယ်။ပြည်သူ့ကာကွယ်ရေးသက် PDF တွေဟာဒီဒေသကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လည်းမြန်မာစစ်တပ်ကစွပ်စွဲပါတယ်။ KIA နဲ့ PDF တွေဟာကျေးရွာနေအိမ်တွေကိုမိရှို့တယ်လို့လည်းမြန်မာစစ်ကောင်စီကတံပြန်စွပ်စွဲတာရှိပါတယ်။စကိုင်းတိုင်းအတွင်းအာဏာသိမ်းစစ်ကောင်စီကိုစန့်ကျင်တဲ့ကျေးရွာတွေရှိတယ်လို့စစ်ကောင်စီကိုလိုလားတဲ့ကျေးရွာအချို့လည်းရှိနေပြီးအဲ့ဒီကျေးရွာတွေကိုစစ်ကောင်စီကပြည်သူစစ်အဖြစ်လက်နက်တပ်ဆင်ပေးတာတွေလည်းရှိခဲ့ပါတယ်ခင်ဗျာ။